ဟုတ်ကဲ့ဒီ KIU ခေါင်းဆောင်တွေတရုတ်မှာဆွေးနွေးဖို့သွားတာကို KIA ပြန်ချာရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဘာမှသတိမရဘူးသွားတာတော့မှန်ပါတယ်ဒါပေမဲ့ဟိုဥက္ကဋ္ဌကြီးတို့နဲ့တွေ့ဆုံတဲ့ဒရင်းတီကတော့သူတို့လည်းကျွန်တော်တို့ကိုဘာမှပေးတာမရှိသေးဘူးစီဝဲတက်တဲ့တောင်မှကျွန်တော်တို့မကြားရသေးပါဘူးဒီစီဝဲကောင်းစင်တွေအကြောင်းအရာတွေလည်းကျွန်တော်တို့ကတော့ကြားထားတာမရှိဘူးပေါ့နော်ဘုဇုကမတို့ပါတယ်နော်ကျွန်တော်တို့သူရဲမှုတို့ပေါ်တော့ဥလနာနဲ့ပါတယ်နော်အဥဆုံးရဲ့ဌာနမှုပေါ်နော်ကျွန်တော်တို့တို့ပါတယ်ဒီပါဆက်ဆံရဲ့တို့တာဝန်ခံဥခုနောင်တို့ပေါ်နော်တို့ပါသွားတယ
်အခုလိုသွားဆွေးနွေးတဲ့အကြောင်းရင်းနဲ့အဓိကဆွေးနွေးနိုင်တာကိုကချင်သတင်းဌာန KNG Editor ချုပ်ဟောင်းကချင်ရေးကျွမ်းကျင်သူလဖိုင်တော်ဒင်းကအခုလိုသုံးသပ်ပြပါတယ
်ကဲဘခုကမ္ဘာဒီဥတ္တနေနဲ့သူတိကူတော်လာကတော့ပြီးခဲ့တဲ့နံပါတ်လောက်မှာကမ္ဘိုင်းဒီနေစကိကနေပြီးမှနော်ဒီတိကူကပြခဲ့တဲ့အချိန်အောက်မှာအထူးသဖြင့်မပြောသေးတဲ့ကားဒီကိုကြောပကနဲ့ဖိတ်ခွေပြုတ်ရတဲ့နောက်ပိုင်းမှာအခုလိုမျိုးပဲနော်နောက်ဆက်တွဲရှိလာတဲ့အခြေအနေဖြစ်တယ်ဆိုတော့အဓိကတော့ဒီသစ္စာကတော့နိုင်ငံနဲ့ရဲ့မြစ်ဆက်ရေးရာနဲ့ဒီစီးပွားရေးကတော့အဓိကဖြစ်မယ်ဘာကြောင့်လဲဆိုတော့ကြောပကနဲ့တက်တင်လိုက်တဲ့ဒီအခြေအနေအထူးတွေတက်တင်မှာကတော့အဓိကကတော့ဖြွေနဲ့မရှာတတ်တူတွေဖွဲ့တဲ့နေရာတွေဖြစ်တော့အဲ့ထက်မှတိကကတရုတ်လုံငန်းရှင်တွေနော်တို့ကအဓိကဖြစ်နေတော့ကြောနဲ့ပြုတ်ရအစိုးရတွေဈာထင်မှာညှိနှိုင်းပေးမှုတွေလည်းရှိတဲ့အခြေအနေတွေရှိတယ်အဲ့ဒီရဲ့အခြေအနေနဲ့ပတ်သက်ပြီးမှပြန်တိကအစွန်းနေတာဖြစ်မယ်လို့သုံးသပ်ပါတယ
်ဒါအပြင်လက်ရှိကချင်းသတင်းဌာနအယ်ဒီတာချုပ်ဆမ်နော်ကလည်းအခုလိုထောက်ပြပါတယ
်ပြုတ်ကကြတော့ဒွန်ဒီမျိုးစုံနဲ့ဆက်ဆံတာဆိုတော့ဒီတစ်ခါဆက်ဆံတာကတော့ CPBCC ပေါ့လေနော်ဆိုတော့ဒီတရုတ်ရဲ့တန်ပင်ခံဘော်ဒီထက်ဖို့ဝင်တယောက်နဲ့တွေ့ဖို့အဆင်ပြေဖြစ်လာရဲ့ဆိုတာကြောင့်ဒီနေ့ထူချတဲ့ဖြစ်စဉ်ခုလိုမြင်တယ်ဒါပေမဲ့လည်းတရုတ်ရဲ့ကချင်အပေါ်မှာချင်းကမှုကတော့သူရဲ့စီးပွားရေးအတွက်ပဲဟိုအဖြစ်အဆက်အစီမခံအောင်နောက်ရှေ့မရှိအောင်ခုခပ်ပြမဒီနေ့မှပန်းရှင်းအတိဖြစ်လာတဲ့ GI ဟိုနဲ့သူတို့ဘလိုမျိုးပြန်လုပ်မလဲပေါ့လေနော်အစားသူတို့လက်ကင်ထားတဲ့ G2G အစိုးရသူအစိုးရဆိုဆိုတဲ့နေဆက်ကုံတွေရတာလည်းအခုမရှိတော့ဘူးပေါ့လေနေဆက်ကုံတို့ GI ကတင်လိုက်တယ်ရေးပါတဲ့လမ်းတွေအကုန်လုံးကလည်း GI ကတင်လိုက်တယ်သူသိမြေရှားပါပေါ့နော်ဆိုတော့သူရဲ့ဒီ strategy ကလည်းအခုဒီတစ်ခါကကျတော့ပြန်ပြောင်းရတော့မှာပေါ့လေနော်ဆိုတော့အဲကြောင့်အရင်နဲ့မတူတဲ့ KIA ကဥမာရှေ့ရေးဘလို့ပြင်ဆင်ထားလဲမြေမြန်းနဲ့ပြောဆိုရဲအချင်းပေါ့နော်အဲ့လိုလိုချင်ပါတယ
်အခုလိုတရုတ်စစ်မြေရာရှိ UK နဲ့တွေ့နိုင်တာရဲ့ထူးခြားမှုကိုလည်း American ငြိမ်းချမ်းရေးအဖွဲ့ USIB ကမြန်မာဆိုင်ရာညွှန်ကြားမှု Jason Tower ကအခုလိုသုံးသပ်ပြပါတယ
် UK is a relatively senior diplomat who was previously ambassador to Germany
UK နိုင်ငံချင်းအစစ်မြေရာရှိဖြစ်ပြီးအရင်ကဂျာမနီနယ်သာလန်နဲ့ဆွီဒင်မှာတန်အမတ်လုပ်ခဲ့ပူပါတယ်အခုလိုတရုတ်ဘက်ကအစစ်မြေရာရှိနဲ့ KIA တွေ့ဖို့လောက်လာတာကိုကြည့်ရင်ဒီဆွေးနွေးပွဲကထူးခြားအရေးကြီးတယ်ဆိုတာပြလိုက်ပြီးတရုတ်အနေနဲ့မြန်မာနိုင်ငံကမြေရှားတွင်းထွက်တွေအရင်ရခဲ့တာကိုမကြခင်ကဆုံးရှုံးလိုက်ရတဲ့အတွက်စိုးရိမ်မှုပိုဖြစ်လာတာနဲ့ဆက်ဆက်တာလည်းသိကြတဲ့လောက်ပါပဲ
ဒီဆွေးနွေးပွဲမှာတရုတ်အနေနဲ့ MNDA ကိုကန့်တက်နဲ့ TNL တောင်းတက်တို့လိုအပြည့်ရပြီးဆွေးနွေးဖို့ပြောလာနိုင်ပေမဲ့ကချင်ထိုးစစ်ရပ်ဖို့ခက်မယ်လို့ CDM ဘုံမှုနောင်ရွက်ကထောက်ပြပါတယ
်တရုတ်ရဲ့ဖိအားပေးမှုတွေလူလာတောင်းဆိုချက်တွေပို့များလာနိုင်တယ် KIA နဲ့ကတော့သူတို့ရီမန်ချက်လမ်းစဉ်တိုင်းသက်သွားမယ်အနေထားရှိနိုင်တယ်ဒါကြောင့်လည်းမြောက်ပိုင်းကချင်ဘက်မှာတော့တိုက်ပွဲတွေလက်ရှိတိုင်းပဲဆက်လက်ပြင်းထန်ခြေပြက်နေမယ်အနေထားရှိတယ
်အခုလိုအချိန်မှာပုံမမျိုးကိုဥတီထားတဲ့ KIA ထိုးစစ်ဆက်ပြင်းထန်နေတာကိုလည်းပုံမကြီးနော်ဘူးကအခုလိုဆက်ရှင်းပြပါတယ
်ပုံမဘက်မှာလည်းတိုက်ပွဲကတော့ဆက်ပြင်းထန်တယ်လို့ပြောရမှာပေါ့နော်အဲဆက်ကစားဘက်ကနဲ့လည်းအော်လေဂျောင်းတို့လည်းနဲ့ဂျေးတို့အစုံနဲ့ခုခံတယ်ဒါပေမဲ့တတ်တည်းစခန်းနဲ့တင်းနဲ့ဆိုတာတော့မရှားရသေးပါဘူးကျွန်တော်တို့တက်ဖွဲ့တည်းလဲတချို့ရက်ွက်တည်းမှာတော့ဝန်တော့ဝင်ပြီလို့တော့ပြောချတယ်ဒါပေမဲ့ဘေးရက်ွက်တည်းဘေးယုံတည်းပေါ့နော်ဝန်စည်းတယ်ဆိုတာတော့ကျွန်တော်တို့လည်းဒီလိုပြောလို့မရအောင်ကျွန်တော်တို့လည်းဘက်မှာတော့ဆက်တယ်လဲခက်ခဲတယ်များရှိပါတယ်ဘုံလည်းဆက်တယ်လည်းမရအောင်ပေါ့နော
်အဲ့ဒီတော့တရုတ်ကဆွေးနွေးပွဲနဲ့ဗမော်တိုက်ပွဲရှေ့ဆက်ဖြစ်နိုင်ခြေကိုလည်းCDM ဘူကြီးစင်ရောကအခုလိုခံမှန်းပါလေ
။မြေသားကိစ္စဒီမြေသားကုန်သွယ်ရေးကိစ္စတွေတော့ဟိုမှာရင်သူတို့ just on လို့ဖြစ်ခဲ့မှာပေါ့နော်။ဒါပေမဲ့ဒီစစ်တပ်ကိုဆက်တိုက်မဲ့အနေအထားမျိုးတွေကတော့ဗမော်စစ်မျက်နှာပြင်တစ်ခုလုံးကိုသူတို့တိမ့်ထားပြီးမှဆက်ပြောမဲ့အနေအထားပေါ့။ဗမော်လည်းတိကျပေါက်တိမ့်နိုင်မှာလို့မြင်ပါတယ်ဗျ
။ဒါအပြင်တရုတ်ဘက်ကရှေ့ဆက်လှုပ်လာနေတာကိုလည်း Jason Tower ကအခုလိုသုံးသပ်ပြပါတယ
်။ China is likely to have additional meetings with the Northern Ethnic Armed Organizations
of တရုတ်အနေနဲ့မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လာမယ့်ရက်တွေအတွင်းဆက်တွေ့ဖို့ များပါတယ်။ဘာကိုပြတယ်လဲဆိုတော့တရုတ်အနေနဲ့မြန်မာစစ်တပ်အနေထားအားနည်းလာတာကိုအကြီးအကျယ်စိုးရိမ်တာနဲ့မြန်မာမှာဖြစ်နေတဲ့စစ်ပွဲလမ်းကြောင်းအပေါ်တရုတ်ရဲ့ထိန်းချုပ်နိုင်မှုဆုံးရှုံးလာတာကိုကြားလိုက်တာပါ။ဒါပေမဲ့တရုတ်ရဲ့အကျိုးစီးပွားနဲ့ကိုက်ညီမဲ့မြန်မာစစ်ပွဲရဲ့လာရကိုဖော်ဆောင်နိုင်ဖို့လည်းနီလန်းပေါင်းစုံတုံးပြီးတရုတ်ဘက်ကဆက်ကြိုးစားလာနေတဲ့သဘောပါပဲ
။ဒီတရုတ်ကဆွေးနွေးပွဲနဲ့ကချင်းတိုက်ပွဲတွေပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ။